တနပြပွဲအတွက်မက်ဆာချူးဆက်ပြည်နယ်က AI ဖွဲ့ဝင်ကောလိန်နဲ့အထက်တန်းကျောင်းသူကျောင်းသား1000ကျော်ဟာနယူးယောက်မြို့ကိုဘတ်စ်ကားရထားကိုပိုင်ကားတွေနဲ့စုရုံးရောက်ရှိလာကြတာပါလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့မြန်မာတိရိလင်္ကာနဲ့တရုတ်ကောင်စီဝင်ရုံးရှိရီစီကိုခြိတက်လှက်လှဲဆန္ဒပြခဲ့ကြပါတယ်အလားတူပဲကုလသမဂ္ဂဌာနချုပ်ရှိမှလည်းဆန္ဒပြခဲ့ကြပါတယ်အဲ့ဒီဆန္ဒပြပွဲတွေမှာပါဝင်နေတဲ့နယူးယောက်မြို့ကမြန်မာဒီမိုကရေစီရေးလှုပ်ရှားနေသူကိုနေတင်မြင့်ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းတော့
ဟုတ်ကဲ့ကျွန်တော်တို့အခုစီရီစင်ကရဲ့ဒီအောက်ဝင်အရှိမှာကျွန်တော်ဆန္ဒပြနေတာပေါ့လေအဲလမ်းလေးစင်နဲ့ဟိုဆပ်အဗင်ယူကြားမှာပေါ့လေ
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဓိကဘယ်ချက်တွေကိုဆန္ဒပြတောင်းဆိုနေကြလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာပေါ့လေမြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အချက်၃ချက်ကိုတောင်းဆိုဆန္ဒပြထားပါတယ်အဲ့ဒီစက်ကတော့အဲ့မတရားဆန်းစစ်ဆောင်လာကြတယ်။ငင်းငယ်ရှိတဲ့တော်စတုကြီးအပါအဝင်ရုံကြီးချက်ကြပါလေ။မတရားအကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားပထမနေရာကျော်ကိုထွန်းပြမရှိအများဆုံးလွှတ်ပြဖို့နဲ့နမန်ကြီးစက်ကတော့ကျွန်တော်တို့2008ပွဲကြီးပုံနဲ့ဒီ2010ရွေးကောက်ပွဲကိုစက်ကစက်ကစက်ကြီးထုတ်ပါပါတယ်။အဲ့နမန်3ချက်ကတော့ကျွန်တော်တို့ UN ရုံးလို့ကျွန်တော်တို့သွားပြီးတော့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံခေါင်းဆောင်တွေရပါလေ။ဒီမြန်မာနိုင်ငံအရေးကိစ္စပေါ့ဒီစစ်အုပ်စုတွေကလူခွေချပါမူတရားဘုရင်များတို့ရဲ့ဒီကိုပြည်သူကအပေါ်နိုင်ငံတော်အဖွဲ့စည်းတွေရပါလေ။ဒါတို့ပေါ့အပြောနဲ့မဟုတ်ပဲနဲ့တော့ပြင်းပြထန်တာကျွန်တော်အရေးကြီးခေါ်တဲ့ပြေကိုကျွန်တော်တောင်းဆိုနေရဖြစ်ပါပဲ
။ဆန္ဒပြပွဲမှာပါဝင်နေတဲ့မြမအရေးလှုပ်ရှားနေသူကိုနေတင်မြင့်ပြောသွားတာပါ။ဆန္ဒပြလှုပ်ရှားမှုမတိုင်ခင်မနေ့ပိုင်းမှာလဲမြမယဟန်တော်နှစ်ပါးတိဘက်ဖုံတော်ကြီးတစ်ပါးနဲ့နိုင်ငံတကာသတင်းတောက်တွေပါဝင်တဲ့လူခွေရေးအခြေအနေကြောင်းဟောပြောပွဲကို AI ဖွဲ့ကဦးစီးကျင်းပခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စနယ်စပ်ဒေသကတိုင်းရင်းသားလူမျိုးစုတွေကိုစစ်တပ်ကဖိနှိပ်အုပ်ချုပ်နေမှုတွေနဲ့ပတ်သက်လို့တက်ရောက်ပြောဆိုခဲ့တယ်လို့အရှင်ဂေါတိတာကမိန့်ကြားပါတယ်
။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ကိုနေမာကျေကျုပ်ဆုပ်ရတာတွေဟာဒါကလူ့ခွင့်ရေးကြီးမားစွာချိုးဖောက်မှုပေါ်နောက်စစ်တပ်ကနေတော့စစ်မြေပြင်မှာတိုင်းရင်းသားတွေကိုဝိတ်လုထားတယ်။နောက်တစ်ခါမတင်သလိုကတ်တာတွေကကြီးမားတဲ့လူခွင့်ရှုပေါင်းမှုပဲဆိုတဲ့ဟာတွေဦးစဉ်ပြောပါတယ်နောက်တခါဒီ2010မှာကျင်းပမယ်ရွေးကောက်ပွဲလည်းပဲသူတို့နားအဖကရေးဆွဲထားတဲ့ဖွဲ့စည်းပုံနဲ့လုပ်ပြီးတော့အခုကျန်တဲ့လူတွေမပါဝင်နိုင်အောင်ပေါ့နော်ကျန်တဲ့တိုက်ခန်းတွေမပါဝင်နိုင်အောင်လုပ်တဲ့ဟာလုပ်ထားတဲ့ဟာမို့လို့ဒါကမတရားဘူးဆိုတဲ့ကြောင့်ဦးစဉ်ပြောခဲ့ပါတယ
်အရှင်ဂေါတိတာဟာ2009ရွှေဝါရောင်တော်လှန်ရေးမှာဦးဆောင်ပါဝင်ခဲ့တဲ့တန်ခါတော်တစ်ပါးဖြစ်ပါတယ်ဦးစဉ်နဲ့အတူမြန်မာနိုင်ငံလုံးဆိုင်ရာတန်ခါတပ်ပေါင်းစုအဖွဲ့ကြီးရဲ့ကောင်းဆောင်ကိုတော်တပားဖြစ်တဲ့ဥပညာဇောတာလည်းတက်ရောက်ဟောပြောခဲ့ပါတယ်။အခုလိုအမေရိကန်ကျောင်းသူကျောင်းသားတွေအနေနဲ့မြမအရေးနဲ့ပတ်သက်လို့တက်တက်ကြွကြွပါဝင်လှုပ်ရှားတာကိုအရှင်ဂေါတိတာကအခုလိုမိန့်ကြားပါတယ်
။ခုလာတဲ့ကျောင်းသားလေးတွေက18 19ကျောင်းသားအရွယ်လေးတွေပါ။အဲ့တော့ဒီကျောင်းသားလေးတွေကအနာဂတ်မှာတိုင်းပြည်အတွက်ကမ္ဘာအတွက်ကိုအကျိုးပြုမဲ့ကျောင်းသားလေးတွေလို့ဦးဇင်းတို့မြင်တယ်လေ။အဲ့ဒီတော့ဒီကျောင်းသားလေးတွေကအနာဂတ်မှာကမ္ဘာကြီးကိုလှောက်အောင်တည်ဆောက်ရမှာဆိုတော့ဦးဇင်းတို့နိုင်ငံလည်းပဲကမ္ဘာထဲမှာပါဝင်တဲ့မြန်မာနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲ့ဒီတော့ဒီကလေးတွေကအခုချိန်တည်းကဦးဇင်းတို့မြန်မာပြည်အကြောင်းတွေမြန်မာပြည်သူတွေရဲ့အကြောင်းမြန်မာနိုင်ငံရဲ့အကြောင်းကိုသူတို့ကသိနေပြီဆိုတော့ဒါကအကျိုးအများကြီးရှိတယ်လို့ဦးဇင်းတို့အဲ့လိုပဲမြင်ပါတယ
်။ဆန္ဒပြပွဲမှာပါဝင်တဲ့အမေရိကန်ကျောင်းသူလေးတဦးကလည်းအဖိနှိပ်ခံရသူတွေအတွက်အခုလိုလှုပ်ရှားမှုတွေလုပ်တာဟာအရေးကြီးတယ်လို့ပြောပါတယ
်။ It's very empowering and it's very important thing to do to stand up for people.
လူ့ခွင့်ရေးချိုးဖောက်ခံနေရသူတွေကိုစားဆုံးရှုံးနေတဲ့အခွင့်အရေးတွေအတွက်သူတို့ဆုံးရှုံးနေတဲ့အခွင့်အရေးတွေအတွက်နိုင်ငံတကာသိအောင်ထောက်ဖော်ဆန္ဒပြတာဟာတကယ့်ကိုအင်အားကြီးပြီးအရေးပါပါတယ်လို့ပြောသွားတာပါ။ဒီဆန္ဒပြပွဲကိုဦးဆောင်တဲ့ AI ဖွဲ့ကြီးဟာ Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့လူထုအခြေပြုအဖွဲ့ဖြစ်ပါတယ်။နိုင်ငံပေါင်း150ကျော်ကအဖွဲ့ဝင်2တန်းကျော်ပါဝင်ပြီးနိုင်ငံတကာလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းရှာဖွေဖော်ထုတ်နေသလိုလူ့ခွင့်ရေးနဲ့ပတ်သက်လို့ပညာပေးလုပ်ငန်းတွေကိုလည်းကြဲကြဲပြန့်ပြန့်ဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်။